မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့ညနေ6:00ခွဲကနေ9:00တီဗီအိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ယူပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်မှာပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စီကူကိုသမ္မတတော်နဲ့ထွန်းကထောက်ခံလိုက်ပါရယ်။မြန်မာနိုင်ငံမှာကျင်းဝတဲ့အချက်အလက်တွေနဲ့စိုးရတဲ့ပြည်နယ်မှုတွေဟာလူနည်းစုတွေပေါ်မုန်းတိမှုတွေလူခွင့်ရေးကိုအကောက်အကွယ်ပေးဖို့နိုင်ငံတကာတန်ဝန်ကပြုတ်ခတ်မှုတွေအပေါ်မှာအခြေခံတဲ့ကြောင်း Amnesty International ရဲ့စီရင်ခံစာချက်ကပြောဆိုလိုက်ပါရယ်။ဒီလိုထစ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူချင်းညာပေးဆောင်ပါပါ
။အခုညနေခင်းနားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့ဒီအမေရိကန်ကျောင်းတွေမှာ20အတွင်းစနစ်နဲ့ဝင်ရောက်ပြစ်ခတ်လို့ကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေပါပြေဆုံးကြရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ကျန်ရစ်သူမိသားစုဝင်တွေနဲ့သမ္မတအင်ဂျူရောမှာသမ္မတတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ
် So we'll be doing the background checks we'll be doing a lot of different things but we'll certainly be looking at ideas like that
သမ္မတထရမ်ရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါရှင်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးစုဖယ်ရှားတာနဲ့ဖိလစ်ပိုင်ကမူရစ်စေးတိုက်ဖျက်ရေးစစ်စင်ရေးတွေကြောင်းအရှိတောင်အာရှမှာလူခွင့်ရေးအခြေအနေဆိုးရွားလာနေတယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီး AI ကပြောပါတယ်ဒီလိုသတင်းဆောင်ပါတွေနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်သူကစာတင်ကြောင်းတွေမှာပြစ်ခတ်မှုတွေကြောင်းထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားဖလှယ်ခဲ့ကြတဲ့ဆင့်လို့ရှာစရာတွေးဆမှုတွင်စာတင်ကန်းတွေကပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမဲ့စစ်ကူကိုသမ္မတတော်နဲ့ထွန်းကထောက်ခံလိုက်ပါရယ်စစ်မှုထမ်းတွေကိုစာတင်ကျောင်းတွေမှာဖြန့်ချက်ချထားပြီးပြဿနာကိုဖြစ်ရှင်းကောင်းဖြစ်ရှင်းနိုင်မှာဖြစ်ကြောင်းလည်းသမ္မတကပြောဆိုခဲ့တာပါစီစဉ်ကိုအသေးစိတ်လေးလာဆန်းစစ်နေကြောင်းနဲ့ဒီစစ်ကူကိုသဘောကျရလားဆိုပြီးတော့လည်းသမ္မတကတွေးဆမှုတွေကိုမေးမြန်းရမှာတော့အနေချင်းကလာလက်ထောင်ပြီးထောက်ခံမှုပြသခဲ့ကြပါရယ်စံချင်တဲ့သဘောထားနဲ့ပတ်သက်လို့မေးမြန်းရမှာတော့စာတင်ကျောင်းတွေကပြစ်ခတ်မှုတွေရဲ့အကျိုးဆက်တွေကိုတိုက်ရိုက်ခန်းစားခဲ့ကြရတဲ့ကျောင်းသားတွေမိသားစုဝင်တွေနဲ့ဆရာတွေအများစုပါဝင်တဲ့သမ္မတနဲ့တွေ့ဆုံသူလူပေါင်း40လောက်နဲ့အများစုကလက်ထောင်ပြီးသဘောမကျတဲ့အကြောင်းပြသခဲ့ကြတာပါ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas ထက်တန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ထဲအသက်19နှစ်အရွယ်ကျောင်းသားအောင်တယောက်ရဲ့ပြစ်ခတ်မှုကနေလွတ်မြောက်လာသူတွေပါဝင်ဆွေးနွေးခဲ့တဲ့ American ရုပ်သံ CNN ရဲ့မနေ့နောက်ပိုင်းဆွေးနွေးခဲ့မှာတော့ကျောင်းဆရာတွေကိုလက်နက်တပ်ဆင်ပေးမဲ့အစီအစဉ်ကိုမထောက်ခံနိုင်ကြောင်းသမ္မတရဲ့ Republican Party ကထက်လွတ်တော်မှန် Marco Rubio ကပြည်သက်တွေကိုပြောဆိုသွားပါတယ်။ Dumb Stocks လို့ခေါ်တဲ့စတိုက်ပြစ်နိုင်အောင်တနက်မှာတပ်ဆင်နိုင်တဲ့ခရီးကိုတားမြစ်ဖို့ Rifle တနက်ဝယ်ယူခွင့်ပြုတဲ့အသက်အရွယ်ကိုတိုးမြှင့်ဖို့အစီအစဉ်တွေကိုထောက်ခံပေးမယ်လဲလက်နက်ကင်ဆောင်ခွင့်ကိုပုံမတင်းကျပ်ရုံနဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ကြောင်းလဲကျောင်းသားတွေမိဘတွေနဲ့ဆရာတွေကမေးခွန်းထုတ်ရမှာထက်လွတ်တော်မှန် Rubio ကတုံ့ပြန်ပြောဆိုသွားပါတယ်
ဖလိုရီဒါပြည်နယ်မှာလူ19ဦးသေခဲ့ရတဲ့ကြောင်တင်းပြစ်ခတ်မှုအတွင်းကြောင်လူချင်းရဲရရှိသူရဲ့တုတ်ပြန်ဆောင်ရွက်ခဲ့မှုပေါ်ရဲဌာနကစစ်ဆေးနေပြီလို့ခင်ရဲမှုကြီးကထုတ်ပြောလိုက်ပါတယ်ဘရိုကဝတ်ခင်ရဲမှုကြီးစကော့အစ္စရေးကဒီခဲ့တဲ့အပတ်မှာပတ်ကလန်မြို့ထက်တန်းကျောင်းဝန်တဲ့ကို19နှစ်အရွယ်တနသမားမောင်းပြန်ရိုင်ဖယ်နဲ့ဝင်လာပြီးစပစ်လိုက်ချိန်မှာဒီတာဝန်ကျနေတဲ့ရဲရရှိနေနဲ့ပြန်မပြစ်ခဲ့ဘူးလို့ထုတ်ပြောလိုက်ပါတယ်ဒီမာဂိုရီစတုန်းမန်ဒေါဂလတ်စ်ထက်တန်းကျောင်းတဲ့ကိုတနသမားနီကိုလတ်ခရစ်ကအခုလိုမောင်းပြန်ရိုင်ဖယ်ကြီးနဲ့ဝင်လာပြီးမှအစဖြစ်တာကိုဒီတာဝန်ကျရဲဘက်ကတုံ့ပြန်ဖို့လက်နက်ကြိယာတွေရှိရလားလို့သတင်းထောက်ဘက်ကမေးရမှာရဲမှူးကြီးအစွေကသူ့မှာလက်နက်ရှိထားခဲ့တယ်လို့ပြန်ဖြေခဲ့ပါတယ်။ရဲမှူးကြီးကဆက်ပြီးဒီတာဝန်ကျရဲရရှိမှာတနက်တက်လက်လက်ရှိတယ်။တင်တန်းတွေလည်းရထားတယ်။သူဘာလို့တင့်တယ်ဆိုတာသိထားတယ်။အဲ့ဒီအတွက်တခုခုလုပ်ဖို့သူပြင်ဆင်ထားခဲ့တယ်။ဒါကြောင့်ရှေ့တပ်ဖွဲ့တွေနောက်ထပ်ချက်ချင်းရောက်လာပြီးရှစ်ဆက်လှုပ်ဆောင်နိုင်ခဲ့တာပါလို့ကာကွယ်ပြောဆိုခဲ့ပါတယ်။ဒါ့အပြင်ရဲမှူးကြီးအစွေကပဲအမေရိကန်သမိုင်းမှာအဆိုးဆုံးတစ်ခုဖြစ်တဲ့ဒီကြောင်တွင်းစုလိုက်ပြူလိုက်အပြုံလိုက်ပြစ်ခတ်မှုပြီးမှကြောင်ပရဝုန်တဲ့တင်တန်းပေးပြီးသားရဲရာရှိတွေကိုရိုင်ဖယ်လက်နက်တွေတက်ပြီးတာဝန်ချပေးမှဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။ဒီပြစ်ခတ်မှုကြောင့်မောင်းပြန်ရိုင်ဖယ်တနက်ရောင်းချမှုနဲ့ထိန်ချုပ်မှုပေါ်အမေရိကန်နိုင်ငံတွင်ငင်းခုန်မှုတွေတကြော့ပြန်ဖြစ်လာရမှာနိုင်ငံတော်ကကျောင်းသူကျောင်းသားတွေကလည်းဆန္ဒပြနေကြပြီးတနက်ထိန်ချုပ်မှုပိုတင်းကျပ်ပြီးကျောင်းလုံးကျုံကြီးတိုးမြင့်ပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာတိုက်ခိုက်မှုတွေရစဲနိုင်မှုနဲ့လူသားချင်းစာနာမှုအကူအညီတွေဖိအပ်နိုင်မှုတခုတည်းသောနည်းလမ်းဖြစ်တဲ့အပြစ်ခတ်ရစဲရေးအစီအစဉ်ကိုကုလသမဂ္ဂလူညွန်ရေးကောင်စီကအတည်ပြုပေးဖို့မျှော်လင့်ကြောင်းစီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားစတက်ဖန်ဒမက်စ်ရာကဒီကနေ့ပဲပြောဆိုလိုက်ပါတယ် ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစီးရဲနိုင်ငံဂူတာအရှေ့ပိုင်းမှာပိတ်မိနေကြတဲ့လူပေါင်း၄သိန်းလောက်ဟာအရှင်လက်လက်ငရဲရောက်တဲ့အခြေအနေနဲ့ကြုံနေရပြီးအရေးပေါ်အကူအညီပေးနိုင်အောင်နိုင်ငံတော်မှာရပ်ပေါင်း30ရာယီပြစ်ခတ်ရစရေးလုံခြုံရေးကောင်စီကအတီးပြုတ်ပေးဖို့လည်းပန်ချခဲ့တာပါစီးရဲဆွေးရောက်လူလာတဲ့တပ်ဖွဲ့တွေ2013ခုနှစ်ကတည်းကဝန်ရံပိတ်ဆို့ထားတဲ့အတိုက်ခံတပုံတွေထိန်းချုပ်ရာဂူတာရှိပိုင်းမှာအချိန်ဆွဲထားလို့မဖြစ်တဲ့အခြေအနေကိုရောက်နေပြီဖြစ်ကြောင်းသတိပေးသွားခဲ့တယ်လို့လူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးရနိုင်အောင်တက်ဆိုင်သူတွေအားလုံးအနေနဲ့စီးရဲလို့ရှာမှုတွေရပ်တန့်ထားဖို့လည်းတိုက်တွန်းခဲ့ပါတယ်ပြည်ခဲ့တဲ့နှစ်ထဲမှာတော့ဒီနေ့မျိုးကိုပြည်ပချွတ်ချာရေးဇုံနယ်မြေလေးခုမှာတခုဖြစ်ထက်သွင်းမှုစီးရဲသမားဘာရှာအာဆတ်ကိုအားပေးထောက်ခံနေတဲ့ရုရှား၊ယူရန်နဲ့တူရကီနိုင်ငံတို့ကသဘောတူခဲ့ကြတာပါဒမတ်စကတ်မြို့တော်အနီးအတက်ခံလက်နက်ခံတပုံတွေထိ ंछ ုပ်ထားတဲ့နောက်ဆုံးနယ်မြေကိုပြန်လည်သိမ်းယူနိုင်ရေးစီးရဲတပ်ဖွဲ့ဝင်တွေမဟာမိတ်အင်အားစုတွေအလုံးရင်းနဲ့ထိုးစစ်တွေဆင်နွှဲလာရကမချရင်ငါဆက်လို့ပြည်ပချွတ်တွေလည်းတကြောပြန်ကြီးထွားလာနေတာဖြစ်ပါတယ်ဂူတာရှိပိုင်းမှာဒီလဖေဝါရီလ၄ရက်နေ့ကဆက်လို့တည်ဆုံးသူရေတွေ့အနည်းဆုံး346ရောက်ရှိခဲ့ကြောင်းလဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားနိုင်ငံဘက်ကဝင်နှောက်ယှက်ခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့နောက်ထပ်ပိတ်ဆို့တံခါးမှုတွေချမှတ်ရေးဆွေးနွေးနေပြီလို့အင်ပီတော်အကြီးတန်းအရာရှိတွေကထုတ်ပြောလိုက်ပါတယ်အခုလိုရုရှားကိုရိပ်ယူဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကသဘောတူထားပေးပြီးသားဖြစ်ပေမဲ့သမ္မတထရန့်အနေနဲ့ဘာမှဆက်မလုပ်ရသေးပဲနှောင့်နှေးနေတယ်လို့အတိုက်အခံဒီမိုကရက်အမတ်တွေအပြင်အစိုးရရီပပ်ဘလစ်ကန်အမတ်တွေကပါဝေဖန်လာချိန်မှာအခုလိုပြောကြားချက်အင်ဂျီတော်ဘက်ကထွက်လာတာပါအင်ဂျီတော်ရရှိတွေဘက်ကပဲဒီအရေးယူတန်ခတ်ပိတ်ဆို့မှုလုပ်ငန်းစဉ်မှာကဥပဒေကြောင့်ဆိုင်ရာတွေနဲ့စီမံအုပ်ချုပ်မှုရန်တရားကိစ္စတွေပါထည့်သွင်းလှုပ်ဆောင်ရတာမို့အချိန်ယူလုပ်နေရတယ်ဒီထိတ်တန့်သတင်းစိုးတွေဝေဖန်မှုတွေကိုချက်ချင်းမတုံ့ပြန်နိုင်ဘူးလို့ခုခံပြောဆိုလိုက်ပါတယ်အခုလိုဖြစ်လာတာတွေကအမေရိကန်မျိုးသားထောက်လင်းရေးကြီးကဲဒန်ကော့စ်ကလာမယ့်နိုဝင်ဘာအမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာရုရှားဘက်ကဆက်ပြီးဆွဖက်ဖို့ပြင်ဆင်နေတယ်လို့ပြီးခဲ့တဲ့ပတ်သက်လွှတ်တော်ကြားနာပွဲထဲမှာထုတ်ပြောပြီးမှဖြစ်လာတာပါအမျိုးသားထောက်လင်းရေးညွှန်ကြားမှုကော့စ်ကဆက်ပြီးအခုလိုဆွဖက်ဖို့ဖြစ်လာတာကရုရှားအနေနဲ့အရင်2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဝင်ဆွခဲ့တာကအောင်မြင်မှုကြီးဖြစ်တယ်လို့ယုံကြည်ထားလို့ပါလို့သူကဆိုပါတယ်ဒါပေမဲ့လည်းသမ္မတထရန့်အနေနဲ့အခုလိုရုရှားဘက်ကနေရွေးကောက်ပွဲတွေအပေါ်ဝင်ရောက်ဆက်ခွက်မှုဆက်ဖက်နာနေမှုကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချတာမျိုးမပြုတ်လို့သေးပါဘူးခင်ဗျာ
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 166935.7kHz 15956နဲ့5.25kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာကြုံရတဲ့အခြေအနေတွေနဲ့ဆိုးရွားတဲ့ပြည်내မှုတွေဟာလူနည်းစုတွေပေါ်မုန်းတိမှုတွေနဲ့လူခွင့်ရေးကိုကာကွယ်ပေးဖို့နိုင်ငံတကာအသံဝိုင်းကဥဆောင်မှုပေးရမှာအားနည်းချက်တွေပေါ်အခြေခံကြကြောင်းနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်လူနည်းစုတွေပေါ်မုန်းတိမှုခုတော့လုံးမှုစိုးရိမ်ထိတ်လန့်မှုတွေရဲ့အကျိုးဆက်ဖြစ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်စစ်တပ်ကမျိုးတွန်းအောင်တုတ်တင်တဲ့လူရွေးမျိုးတွေကြုံခဲ့ရကြောင်းလဲ Amnesty ဖွဲ့ရဲ့တွင်ရမှုချုပ်ဆက်လက်ချက်တွေကနှစ်ပတ်လည်အစဉ်ခါစားထုတ်ပြန်ရမှာပြောဆိုလိုက်ကြပါပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူညိုကစ်ကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညိုတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်ဝမ်နဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲနေကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းမှာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုနိုင်ငံတကာတိုင်ဝမ်အနေနဲ့အလင်းမြန်တုတ်ပြန်ဖြစ်ရှင်းဖို့ပြက်ကွက်ခဲ့ကြောင်းလည်း MSD ကပြောဆိုခဲ့တာပါ။အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းလူလက်ခွင့်တွေအတွက်မမတ်ရည်တည်ရာမျိုးမရှိသလိုလူခွင့်ရေးကိုအလေးမထားတဲ့လူရည်တည်ရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံပေါင်း160နီးပါးကလူခွင့်ရေးချင်တွေနဲ့ပတ်သက်လို့စုဆောင်းပြုစုထားတဲ့အစီရင်ခံစာနဲ့လူခွင့်ရေးချုပ်ဖောက်မှုတွေအဆိုးအဆုံးကျူးလွန်ခဲ့တဲ့နိုင်ငံတွေနဲ့တနင်္ဂနွေအဖြစ်နဲ့ဖိလစ်ပိုင်နိုင်ငံကိုလည်းထည့်သွင်းထားပါတယ်။
ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေအနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအမြန်တိုးတက်ကောင်းမွန်လာအောင်အရင်လှုပ်လာခဲ့ပေမဲ့အခုတော့ဘောင်းတစ်ခုပြန်ကန့်လိုက်ရပါပြီ။သမ္မတဒူတာတေကတောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံရဲ့လှုပ်ဆောင်နေချက်တွေပေါ်တားမြစ်လိုက်ပြီးတရုတ်စိုးရအနေနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ဒီပင်လယ်ထဲမှာဆောက်လေလုပ်ငန်းတွေကိုရပ်ပေးဖို့တောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံဘက်ကချင်းငွေတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကန့်လန့်လာပြီးမှတရုတ်နဲ့ဆက်ဆံရေးကောင်းဖို့ဖိလစ်ပိုင်နိုင်ငံသားရေးမူဝါဒကို2016ခုနှစ်မှာအပြောင်းလဲလုပ်ခဲ့တဲ့သမ္မတဒူတာတေအနေနဲ့ အခုတော့တရုတ်အနေနဲ့ဖိလစ်ပိုင်ရေပိုင်နယ်ထဲဝင်နိုင်တဲ့နေဆက်မြင်းကိုဒီလထဲမှာပဲကန့်သတ်လိုက်တာပါဒီကန့်သတ်မှုကြောင့်တရုတ်ရေရင်တွေအနေနဲ့မနီလာမြို့တော်ရဲ့အရှေ့မြောက်ဘက်ကလူဆုံကျွန်းသားကအရင်းမြစ်ကျော်သွားတဲ့ရေပြင်အောက်ကရင်းမြစ်တွေကိုအသုံးပြုနိုင်ရေးဝင်ရောက်နိုင်ဖို့အကန့်အသတ်ဖြစ်သွားပါပြီအရင်2016ခုနှစ်အစပိုင်းလတွေကနေနောက်ပိုင်းထိကိုသမရဒူတာတွေရဲ့ခွင့်ပြုချက်ကြောင့်တရုတ်နိုင်ငံအနေနဲ့ဒီရေပြင်အောက်မှာတဘာဝအရင်းမြစ်တွေကိုရှာဖွေခွင့်ရထားခဲ့တာဖြစ်ပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာဒီသတင်းမဲ့ဆော်ပိုင်းကစာတင်ကျောင်းတွေကိုဝင်ရောက်တိုက်ခတ်ပြီးဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကဖမ်းဆီးသွားတယ်လို့ဆိုရဲကျောင်းသူတွေကတချို့ကိုပြန်လည်ကယ်တင်နိုင်ငံကြောင်းအာဏာပိုင်တွေကပြောပါတယ်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်ယူဘေးပြည်နယ်ဒပ်ချီမြို့ကအစိုးရပိုင်အမျိုးသမီးသိပ္ပံပညာတက်တန်းကျောင်းကိုလက်နက်ကိုင်သဏ္ဍာန်သမားတွေစီးနင်းတိုက်ခတ်ပြီးနေ့ရက်အကြာမှာပဲပျောက်ဆုံးနေတဲ့ကျောင်းသူတချို့ကိုယူဘေးနဲ့ဘွန်နိုပြည်နယ်နယ်စပ်နီးမနေ့ကရှာဖွေတွေ့ရှိခဲ့တာပါအင်္ဂါနေ့ကကျောင်းတက်တဲ့ကျောင်းသားစီးနင်းကောက်ယူရေးမှာပဲကျောင်းသူ92ယောက်ပျောက်ဆုံးနေတာသိခဲ့ရကြောင်းလဲဒီဆက်သူတွေကပြောဆိုထားပါတယ်
အမေရိကန်မြေသမီးရေကဲဟော်ကီအသင်းအနေနဲ့ရွှေတိတ်စုကိုနှစ်ပေါင်း20ကြာဆွန့်လွှတ်ခဲ့ရပြီးအခုအိုလံပစ်ပွဲမှာတော့ကနေဒါကိုအနိုင်ယူကာရွှေတိတ်စုပြန်စခုနိုင်လိုက်ပါပြီလွန်ခဲ့တဲ့အနှစ်20ကဂျပန်နိုင်ငံမှာကျင်းပခဲ့တဲ့ဆောက်ရည်အိုလံပစ်ပွဲမှာရွှေတိတ်ရခဲ့တဲ့အမေရိကန်ဟော်ကီအသင်းအနေနဲ့အခုတောင်ကိုရီးယားနိုင်ငံအိုလံပစ်ပွဲမှာအဓိကပြန်ပွဲကနေဒါကို3-2နဲ့ဒီနေ့နိုင်လိုက်ပြီးအခုလိုဆွတ်စုတိတ်စခုသွားတာဖြစ်ပါတယ်ခင်ဗျ
ကျသာရင်းနဲ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မင်းမြတ်ချက်တွေဆက်တိုက်နားဆင်ရပါမယ်။စမ်းပြည်နယ်လာရှုံမြို့မှာရှိတဲ့ရုံးမပန်ဗုဒ္ဓဟူးနေ့ကပောက်ကွဲမှုဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာရဲတပ်ဖွဲ့အပြင်စစ်တပ်နဲ့စကိုင်းအဖွဲ့တို့ကပါစစ်စုံစမ်းစစ်ဆေးမှုတွေမှာကူညီဆောင်ရွက်ပေးနေတယ်လို့လာရှုံမြို့နယ်ဒူရဲမှုကျော်နိုင်ကပြောပါရယ်ဒီတော်တွင်ပောက်ကွဲမှုကြောင့်တည်ဆုံသွားခဲ့တဲ့2ဦးအပါအဝင်ထိခိုက်ဒဏ်ရာရသူတွေဘန်ဝင်တန်းတွေကိုရုမဘန်ကအဆဆအရာရာကူညီဆောင်ရွက်ပေးနိုင်ရေးအတွက်ရန်ကုန်ကတာဝန်ရှိသူတွေလာရှုံမြို့ကိုတွားရောက်ကြပြီလို့ရုမဘန်ပြောခွင့်ရတော်မီဦးကပြောပါရယ်အဖြစ်အဆုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
လာရှုမြို့ကယုံမပန်ပောက်ကွဲမှုဖြစ်သွားပြီးတဲ့နောက်ဒေသခံတွေအကြားလုံခြုံရေးအရာစိုးရိမ်မှုတွေကြီးထွားနေချိန်မှာပဲဒီကိစ္စအတွက်သက်ဆိုင်ရာတာဝန်ရှိသူတွေဟာဒေသခံစစ်တိုင်းအဖွဲ့ရဲ့အကူအညီနဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီဖြစ်ကြောင်းလာရှုမြို့နယ်ဒူရဲမှုကျော်နိုင်ကအခုလိုပြောပြပါရစေ။အခုလက်ချက်လ
ဲဆိုတော့ကျွန်တော်တို့ဒီကြီးစုံစမ်းစစ်ဆေးတွေပဲရှိပါသေးတယ်ဗျာ။
အခုသေးတဲ့လူစင်းကတော့နှစ်ဦးဆိုတာကတော့ဒါအတီဖြစ်သွားပြီပေါ့နော်။
ဒါပေမဲ့ရတဲ့လူစင်းက
ကျွန်တော်တို့အမျိုးမျိုးကွဲပြားနေလို့ဆရာတို့စီးရင်ရထားတဲ့ဒဏ်ရာရတဲ့လူစီးရင်အတိအကျဘယ်နှဦးပါလဲခင်ဗျ။ဒ
ဏ်ရာရတာကအလုံးပေါင်း20ဦးသေးတာ2ဦးလို့ဆို23ဦးပေါ့နော်။ဒီပြပြမယ်ဟိုသေးတဲ့ညကိုဖယ်လိုက်20ယောက်မကြောင်းလား။20ယောက်ကမှလက်ကြီးရပါတော့နော်ဟိုတေးလူနာဖြစ်ကုနေတဲ့အခါအလုံးပေါင်း6ယောက်ပဲရှိတယ်ဗျ။ကျန်တယ်လည်းမရသေးဘူးဆေးုံပြန်သွားကြပြီ။တာမန်ဒဏ်ရာလုံးလို့လေ။6ယောက်ပဲလက်ကြီး6ယောက်ပဲဆေးုံပြန်နေတယ်ဗျ။နော်
။အော်ဆရာအခုအမှုကတော့စုံစမ်းစစ်ဆေးတယ်ဆိုတော့ကျွန်တော်နားလည်ပါတယ်ဒါပေမဲ့ဆရာတို့အနေနဲ့ဘလို့အဖွဲ့အစည်းတွေဟိုတခြားပြင်ပလက်နက်ကင်အဖွဲ့အစည်းတွေများဖြစ်မလားပြည်တွင်းရများဖြစ်မလားဆိုတော့ဆရာတို့အဲ့လိုမျိုးလိုက်ပြီးဟိုပေါ့နည်းနည်းဟင့်ရထားတဲ့လူအဖွဲ့အစည်းရှိပါလားအ
ဲ့လိုကြတော့ကျွန်တော်နေနဲ့ပြောလို့မရှိဘူးဗျတက်လူကြီးတွေရဲ့တို့ဒီမှာရှိတဲ့တာဝန်ခံလူကြီးတွေရဲ့ဆုံးဖြတ်မှုဘယ်လိုလုပ်ကြလဲကျွန်တော်စကားဟိုကိုယ်လည်းမှားပါတယ်ကြာတမျိုးဖြစ်မယ်လေဆရာတို့ကျွန်တော်မှပြောလို့မရှိဘူးဗျတင်းကြီးကအင်ဂျင်နီယာတက်လို့ပဲလာဆက်ကြတာကသူတို့ရဲ့ထုတ်ပြန်ပြတဲ့လာမှာဗျကျွန်တော်တို့ကတွင်းရင်ပညာရှင်မဟုတ်ဘူးလေဒီအားလည်းပတ်သက်ပြီးတော့
ခုလိုနှစ်ဦးတခါလဲဟိုပွဲချင်းပြီးဆုံးသွားရတော့တဲ့ဒီပြင်းပြင်းထန်ထန်ဖြစ်တာအရင်ကဒါမျိုးဖြစ်ဘူးလားဆရာ
မရှိဘူးလောက်ကြီးပြင်းတာတော့မရှိဘူးဗျဟိုလောကတဲ့စကောက်ဆက်နေစကောက်ဆက်ပြုံးလာတော့တခါဘာအခုကြာမှာတော့အဲ့လိုပဲတော့ကိုဖြစ်ဘူးလို့ကြားမှုရဗျကျွန်တော်တို့မကြုံရဘူ
းအခုကတော့ဆရာတို့အခုဒါဒီဟာနဲ့ပတ်သက်ပြီးတော့ဒီဟိုအော်စုံစမ်းစစ်ဆေးမှုတွေတော့တတ်နိုင်သလားဒီလာရှုရဲစခန်းအနေနဲ့လုပ်နေတဲ့အပြင်တခြားဒီဟောပြည်တော်စုအစိုးရဘက်ကဒါမှမဟုတ်ပြည်နယ်အစိုးရဘက်ကကူညီလှုပ်ဆောင်တာတွေပါဝင်တာတွေရှိပြီလားဆရာ
ရှိပါတယ်ဗျသူတို့ဘက်ကနေတော့ဒီဘက်ကနေတော့ကျွန်တော်တို့သက်ဆိုင်ရာတက်မတော်တို့တက်တော်ဒီစတိုင်းဖွဲ့အလျောက်ခံတွေကလည်းသူတို့ဒီစုံစမ်းတာတွေကတော့လုပ်နေကြတယ်ဗျနောက်တဲ့မျိုးပေါ်မှာလည်းဒါလုံငင်းကိစ္စတွေမှာလည်းသူတို့ပူပေါင်းမှုတွေမှာမျိုးပေါ်မှာလက်ချင်းပိတ်ဆို့ရတဲ့စစ်ဆေးတွေတော့ဆာဒီနေ့ဆိုင်ကိုလုံးပါလေကြာ
အခုကျွန်တော်တို့အပြင်မှာကြားနေရတာဟိုဆွေးရမှုတွေရှိနေတယ်ပေါ့နော်အခုလိုပောက်ကွဲမှုဖြစ်တဲ့အတွက်ဆိုတော့လုံခြုံရေးတွေဆရာတို့တိုးချထားသလားဆရာ
တော်တယ်မှန်ပါလေကြာကျွန်တော်လုံခြုံရေးတိုးခုထားပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဟိုဆရာအဲ့တော့ဟိုအခုကတော့ဘာမှဖြစ်သွားဆိုဟိုဘယ်လိုနေရာတွေမှာအဓိကလုံခြုံရေးကိုတိုးချပါသလဲဆရာ
လူများတဲ့လူထုတတ်တဲ့နေရာတို့တော့ကတခြားပေါ့နော်ဟိုလမ်းကြောင်းလမ်းကွာတွေမှာတော့ကျွန်တော်ခါတိုင်းလိုပါပဲကျွန်တော်လုံခြုံရေးရှိပါတယ်ကြာပြင်းနေဦးနေရာတော့ပုံမှန်ကားလည်းကျွန်တော်လုံးလုံးစင်
ลงเยอะลงนี่ก็ได้ผู้ทุนนี่ก็บางเป็นเชื่อมาพิจารณาได้ไอ้ปากกวยมุจจังบางวันนั้นมีตัวมีหนึ่งอุติส่งไปนั่นแสดงว่าที่ใกล้ใดยากระบะแต่ส่งตัวถูกบางวันนั้นอุเนี่ยแต่ชาติที่ใกล้ใดยากระจายบางวันนั้นเนี่ยด้วยแต่ในตลาดกุญย์สังเวียนเป็นไอ้เอายังคงอ่ะโยมาบันตาวันสิตุเรล่าชมโยกุยากตัวจับวิโลโยมาบันเจ้าคนยังมีตัวมีดอมีอุกับเจ้าบ้านเองอ่ะคุณรู้ว่าเสียงเราบ้านเนี่ยที่กวนล้วนเนี่ยเวลานั้นอุ เยอะก็เนาะคนนั้นเนาะโอ้ยตัวมีตาตัวเยอะอดีตชาวเรื่องเราสองปีนี่แล้วเนาะทางเว้ยโอ้ในที่นี้ติดท้ายส่วนแต่ล่าสุดเนี่ยทางเว้ยโอ้ในติดท้ายก็เนาะตัวเราบอกกันในเด็กก็เราเช่นเดียวกันที่เนี่ยเดี๋ยวเราเนาะแต่ยังไงเนี่ยวันนั้นเนี่ยโอ้ในที่ยงยงจูกะลีบีโอ้ในที่นี้กูเห็นตัวยาวปีอ่ะที่ชุดอ่ะช่างเว้ยนี่แหละก็ลงหัวล่าสุดชาวกาจาวก็เนาะตัวอะไรเออตัวเอกลงหัวที่เนี่ยเสียไอ้ที่เจนี่แหละ
คุณลุงอยู่ว่าพอพอเกิดมุมพิเศษมันเนี่ยพอเกิดมุมพิเศษที่ปอนะอยู่มาบ้านนี่เนี่ยโอ้ว่าพอเชิงเช่าคาร์ดามิโอดามโอเลยมันที่มาตาที่เรามาลาวันนั้นเนี่ยโอ้ลุงอยู่เชิงเช่าดามิโออะไรมิโอมีอะไรขันยาสีแก่บูบาดละ
อันนี้ฮะเราเนี่ยมาเราไปจ้ามีบ่าวเสียงเราไปจ้ามีวันนั้นเนี่ยกูเลยอ่ะล่าสุดมาเชียร์วันนั้นเนี่ยกูเลยอ่ะยังว่ามาชีเรื่องเจ้าบ่าวกูเป็นไงกูรู้มั้งเนาะ
เราโอ้โหเราอะไรเจ๊เนี่ยผมพามาเลยเนี่ยจ้ามีผมพามาเลยไม่ตีบ่เนาะคือที่เอฟซีเจ้าก้าวแกงตู้รูปเช็ดตัวเลยรูปแบบอ่ะคุณรอเสียเราอยู่ที่ชาติไทยก่อนเนาะเพราะว่าที่ก้าวเจ้าอยู่เลยคุณจะมีสงครามอยู่ประมาณเนาะอ่ะคุณอะไรซีซีทีวีรูปอะไรมาเราจีกันยาบีละคุณซีซีทีวีอะไรอ๋อไม่ยาบีก้าวมาด้านนอกชินเลยบ่เนาะ
ไม่ตีบ่เนาะรูปบ่มาเลยรูปแล้วก็ยาด้วยเลยสัวเราไม่ย้อนหน่อยซีซีทีวีอะไรอ๋อส่วนให
တယ်လို့ဒေါ်မေဦးကပြောပါတယ်အခုဖြစ်သွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ရုံးမှဗန်ဘက်ကမကြခင်မှာကြီးညာချက်ထုတ်ပြန်သွားဖို့ရှိတယ်လို့လည်းဒေါ်မေဦးကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါရှင် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဥက္ကဋ္ဌကိုလှုပ်ကြံတက်ဖြတ်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးရဲ့ကအောင်ဝင်းထွန်းကိုကြက်သိန်း900ရန်ခံဝင်ဂရီနဲ့အာမခံပေးလိုက်ပါတယ်။ဒါဟာတရားဥပဒေကြောင့်အာမခံပေးတာဖြစ်ပေမဲ့ဒီမှုမှာအရေးပါသူတယောက်ကိုအာမခံပေးလိုက်တဲ့အပေါ်မှာတော့တရားလူတွေဘက်ကမေးခွန်းထုတ်နေကြပါတယ်။အပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်။
တရားလွှတ်တော်ရှိနေဥက္ကဋ္ဌလောက်ကျန်တက်ဖြတ်မှုမှာအဓိကကျူးလွန်သူအဖြစ်စွပ်စဲခံထားရတဲ့ကြည်လင်းအပြင်ပူပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေကတရားရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျဖြိုးတို့ရဲ့အမှုအတွေ့တပ်တွေတွေဖြစ်ကြတဲ့လေစိတ်ကလုံခြုံရေးဝန်ထမ်းတွေအငားရင်ပေါင်းတွေနဲ့ကိုအောင်စိုးတို့ကိုအင်းစင်မြောက်ပိုင်းခရိုင်တရားရုံးမှာဒီနေ့ကြားနာဆီစီခဲ့တာပါပြစ်မှုကျူးလွန်သူတွေလူမျိုးရေးအကူအညီပေးခဲ့မှုပုံမှန်112နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝင်းထွန်းကိုရန်ကုန်မြို့မြပိုင်းခရိုင်တရားရုံးကဒီကနေ့မနေ့ပိုင်းမှာပဲ7500ခံဝင်ကတိနဲ့အာမခံပေးပြီးပြန်လွတ်စေခဲ့တာပါတရားဥပဒေအကြောင်းအရအာမခံပေးခွင့်ရှိလို့ပေးလိုက်တာဖြစ်ပေမဲ့လည်းတရားရုံးဘက်ကအမှုသွားအမှုလာအပေါ်ထည့်သွင်းစဉ်းစားစရာတွေရှိနေသေးတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှိနေဦးနီလက VOA ကိုပြောပါတယ်
အမကပေးတဲ့အခါမှာအမကပေးခွင့်ရှိတယ်ဆိုပြီးအမကပေးဖို့တက်တယ်မဟုတ်ပါဘူးဒီဘက်ကတော့ပြန်လည်စဉ်းစားရမယ့်ကိစ္စကြီးရှိပါတယ်အဓိကအပြည့်အချက်၃ချက်ကိုပဲကျွန်တော်ပြောချင်ပါတယ်ပထမတစ်ချက်ကဥပဒေအမကပေးတဲ့ပေးနိုင်တဲ့ပြမှုဖြစ်သလားဒုတိယချက်ကတော့တရားခဏသဗ္ဗိတိချောင်းမှာလားနံပါတ်၃ချက်ကတော့တရားခဏတက်တည်ပြီးအလုံးကိုလွတ်မြောက်သွားလို့ရှိရင်ဖြည့်ဆည်းနိုင်သလားဆိုတဲ့အချက်၃ချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်အဲ့လိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေကထန်ကျရာတော့အမကပြင်းနေတဲ့ပုံမှန်ဆိုတာမှန်ပါတယ်။ခပီးတိချောင်းနေတဲ့အနေအထားဟုတ်တယ်မဟုတ်တယ်ဆိုတဲ့ကိစ္စလည်းလုံးလုံးတဲ့ခံဝင်ရှိမယ်ဆိုလို့ရှိရင်ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောရမှာဖြစ်ပါတယ်။တတိယအချက်တွေတတိယအလုံးဖြစ်စီနိုင်တာဖြစ်စီနိုင်မှာဆိုတဲ့ကိစ္စအုပ်တော့ကျွန်တော်အနေနဲ့ဟိုကျွန်တော်တို့ကသတိနဲ့ကြည့်ရမယ့်အခြေအနေမျိုးတစ်ခုရှိပါတယ
်။အခုအမကရရှိသွားတဲ့အောင်းဝင်းထွန်းဟာဥက္ကဋ္ဌလောက်ကျဲတက်ပြတ်မှုမှာအဓိကအလိုရှိနေတဲ့တရားခံပြေးအောင်ဝင်းခိုင်နဲ့ညေကိုတော်နေသူဖြစ်နေရာကြောင့်လဲအခုလိုအာမခံပေးလိုက်ခြင်းအပြင်သူတို့အချင်းချင်းဆက်သွယ်မှုတွေရှိကောင်းရှိလာနိုင်တယ်လို့လဲဦးလီလာကပြောပါရယ
်သူတို့ချင်းချင်းညေကိုရေပဲဗျာညေကိုရေပဲဒီကြားထဲမှာအော်ဒီကြားထဲမှာတယောက်လွတ်လာပြီဆိုလို့ရှိရင်သူတို့ဘာတွေဆက်ဆောင်ရမလဲဆိုတဲ့ကိစ္စကတော့ကျွန်တော်စဉ်းစားကြရချင်ဖြစ်ပါတယ်ကျွန်တော်အနေနဲ့အဝင်းခိုင်နဲ့သူတို့ဆက်သွယ်မလားမဆက်သွယ်ဘူးလားဆိုတဲ့ကိစ္စကတော့အဝင်းခိုင်တက်ရှိရှိတာမရှိသလားဒါမို့ရင်သူတို့ကကျွန်တော်ဗမာနိုင်ငံထဲမှာရှိတာမရှိသလားအစရှိတဲ့အချက်တွေကတော့ကျွန်တော်တို့တူတူပြီးတော့စဉ်းစားလို့မရတဲ့အခြေအနေရှိတာကိုတွေ့ရပါတယ်
Shani Uguni, Tesonda, Tanitjoshila, Achiri, Amuna Badalu, Kangai Mama, Api Matra Dira, Suswe can Tayare, Awakan Kani Ati, Lumiao Nidira, Rija, Diamu Abo, Amalu Amiya Pimuri, Tiasi Nisani Abo, Majina Murile, Trapo Nirawa, Aku Achiri, Awakango, Pamamina, Dira, Abo, Shani Unilaga, Tuya Taborago, Akulu, don't tap Javare.
ကျွန်တော်ကတော့အဝတ်ခံရုံမြောင်နေတဲ့အဝတ်ခံရတိတ်ချာရှိနေလို့ကျွန်တော်ထင်ပါတယ်။အဲဒါပေမဲ့သူ့ကိုဖမ်းပြီးရရှိမှုနဲ့ပတ်သက်လို့ကတော့ပြည်သူရဲတပ်ဖွဲ့နဲ့ပါတယ်ဒီမှာနိုင်ငံရဲတပ်ဖွဲ့နဲ့တက်ဆိုင်ရာထောင်လိုက်ရေးဖွဲ့တွေကနေပြီးသူ့ရဲ့စီထားမယ်ဆိုလို့ရှင်ထားမိနိုင်မယ်ကျွန်တော်ရှိတယ်လို့ကျွန်တော်ထင်ပါတယ်။ရှင်းနေဥက္ကုန်ကြီးလောက်ကျန်တက်ပ
ဒီကနေ့ကျွန်တော်တို့ရဲ့စစ်ဆေးသွားမှာလဲဖြစ်ပါတယ်ခင်ဗျာ
ညီမနိုင်ငံမှာရင်းစုစည်းလို့လူသိများတဲ့စုဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ကြားထမ်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကျစရိတ်နဲ့ကြားခံမဲ့သူရဲ့အချက်လက်ကိုတင်ပြဖို့ထပ်မံဖြည့်ဆွတ
account belu yaletri, trouble la nameless, rarigoro, few years nininya diagonal isisema, sunita yao mache. Pawin swin we ludu in a few years phone number, j, nitonyan ne, doshin ne, nanga ngali who call you be, set away yame telephone number go, jutin people tane mare. Gurai ma pawin I netu in a nele, email a vepipi at the fine vepipi, few years email lisa, burmese@voanews.com go. Jordan people turn at the loo. View your Facebook Sunday Namale. Such a great Jordan Vita people tell you about it. Meaning that I really like to sing out to the variation.
Lamas and Nina Diali Lima Bowen Sunday level term and pick of variation. Nyama nanga ma Rohingya re go lumyozu lai shilin pesa mune Philippine nanga nga muye sewa taip che ye sisin ye re jao shitang asha di ta duen lu kun ye re po giyo sowa la zi re lo nanga daga lu kun ye lo sha mu upwe ji Amnesty International ga pyo ba re E an ye natang sakun naku natang sashiku ne dwe suya re ye lu kun ye leza lai na mu si yen kan da za The State of the World's Human Rights go ma kulo tau bia lai da pya ba re matengi thai ga suzi tim ja ma ba shin
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကမယုံကြည်နိုင်စရာကောင်းလောက်အောင်ရိုးရွင်းဆိုးဝါးလာခဲ့တယ်လို့ဒီကနေ့ထုတ်တဲ့
Human rights in Southeast Asia hit world headlines for all the wrong reasons in 2018.
ကဘာမှာထိတ်တန့်တဲ့တဲ့နေဖြစ်နေပါတယ်ဖိလစ်ပိုင်တမရဒူတာတေးကလည်းကျေးလက်လူမှုအတိုင်းဝိုင်းကအများစုစီးရင်သားတွေကိုပြစ်မှတ်ထားပြီးမူရစ်တိုက်ဖျက်ရေးစစ်ဆေးရေးအတွင်းမှာတပ်ဖြတ်မှုတွေကိုဆက်ပြီးလုပ်နေတယ်တချိန်တည်းမှာပဲမြန်မာစစ်တပ်ကတော့ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းရေးကိုလှုပ်ဆောင်ခဲ့ပါတယ်
လူပေါင်းတသိန်းကျော်လို့ဖြစ်တယ်လို့နေထိုင်နေကြရတယ်လို့အစင်ခန်းစာမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူက6သိန်းကျော်ရှိနေပြီးထိုင်းကဒုက္ခသည်စခန်းတွေမှာလူတသိန်းနှိပါရှိတယ်လို့လည်းဖော်ပြပါတယ်။တချိန်တည်းမှာပဲလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာတင်ပင်စုဝေးခွင့်တို့ကိုလည်းတင်းကျပ်ထားတယ်လို့ထောက်ပြပါတယ်။အေအိုင်အဖွဲ့ကြီးရဲ့ဖိလစ်ပိုင်န public debates and use threats, violence.
She don't ashaga, so yariga, we ban muri, shoba, twazi, yes, at Bintane, Uri Rigo. A don't you change how be, Luduja, Swinwe, Ninko, Muri, Bo, Dinin Jaja, Tencho, Lavare, Philippine Yamasui, Tamra to Daddy, Soyaga, we ban the rate, Luke, Queen, Loshal, Ripo, Seppi, Nako, Nidalo, Lula, the train website, repla.congole, Paypo, Lokevare. မြန်မာနိုင်ငံမှာဆိုရင်တော့အစိုးရကဥပဒေတည်တူရောဟောင်းလို့ရောတုံးပြီးမီဒီယာသမားတွေကိုပြစ်မှတ်ထားနေပြီးရိုက်တာသတင်းတော့နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေဖောက်ပြန်မှုဆွဆွဲခြင်းနဲ့ဖမ်းဆီးတာမျိုးတွေဖြစ်နေပါတယ်။မြန်မာလုံခြုံရေးစခန်းတွေကိုလက်နက်ကင်ရိုဟင်ဂျာဖွဲ့ရဲ့တိုက်ခိုက်မှုတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအင်အားအလုံးအကျုံတုံးနှိမ်နင်းခဲ
ပိုပြီးတော့အတိတ်ဒုက္ခရောက်စေတယ်လို့လည်းAIအစီရင်ခံစာကထောက်ပြပါတယ်။ရိုဟင်ဂျာပြည်အပေါ်အကြမ်းဖက်မှုတွေမှာမြန်မာလူကြုံရေးတပ်ဖွဲ့တွေမှအဓိကတာဝန်ရှိတယ်လို့အစီရင်ခံစာကဖော်ပြပေးမယ်လို့လည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရဘက်ကဒီကိစ္စကိုကြားဝင်ဟန်တာရာမျိုးပြောဆိုတာမျိုးတွေမရှိခဲ့တာကိုလည်းထောက်ပြထားပါတယ်။နိုင်ငံပေါင်း158နှစ်ပတ်လည်လူ့အခွင့်အရေးအစည်းအဝေးမှာရိုတရီကိုဒူတာတေးကိုလည်းသူ့ရဲ့မူရစေဝါတိုက်ဖြတ်ရေးစစ်စင်ရေးနဲ့ပတ်သက်ပြီးလူပေါင်းများစွာတည်ကြည်ခဲ့ရတာကိုထောက်ပြပြီးလူ့အခွင့်အရေးကိုလေးစားလိုက်နာမှုမရှိဆုံးအစိုးရအဆုံးနိုင်ငံခေါင်းဆောင်တဦးအဖြစ်သတ်မှတ်ဖော်ပြထားပါတယ်ရှင်။
မတင်ခဲ့တဲ့ကြော်ပြသွားတာပါရှင်။အခုလွှင့်နေတဲ့ရေဒီယိုဒိုင်းရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာဝက်ဘ်ဆိုက်လိပ်စာ
အခုညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင်။မက္ကန်တရားစုကစာတင်ကြောင်းတွေမှာပြက်ကတ်မှုတွေကြောင့်ထိခိုက်နေနာခဲ့ရသူကျောင်းသားတွေမိဘတွေနဲ့အပြန်အလှန်သဘောထားပြလဲခဲ့ရတဲ့စစ်လို့ရှာစရာတွေ့ဆုံမှုတွင်ပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ပေးမယ်စိတ်ကူးကိုသမ္မတတော်နဲ့ထွန်းကထောက်ခံလိုက်ပါတယ်။စစ်မှုထမ်းအောင်တွေကိုစာတင်ကြောင တစ်ခုတည်းသောနည်းလမ်းဖြစ်တဲ့ပြစ်ခတ်ရစေးအစီအစဉ်ကိုကုလသမဂ္ဂလူညွေးကောင်စီကအတူပြုပေးဖို့မျှော်လင့်ကြောင်းစီးရီးယားဆိုင်ရာကုလသမဂ္ဂထုခုစဲစတီဖန်တမ်မစ်ရူရာကဒီကနေ့ပဲပြောလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းစီးရီးယားနိုင်ငံကူတာရှိပိုင်းမှာပြည်မိနေတဲ့လူပေါင်း၄သိန်းလောက်ဟာအရှင်လက်လက်ငရဲရောက်တဲ့ခြေနေနဲ့ကြုံနေကြရပြီးအရေးပေါ်အကူအညီပေးနိုင်အောင်နိုင်ငံတော်ဝန်ရပ်ပေါင်း30ယာယီပြစ်ခတ်ရစေးရေးကိုအတီးပြုပေးဖို့ပန်ချခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တဲ့ပေါ်သမ္မတဒေါ်နယ်ထရန့်ဆိုတဲ့အနေနဲ့နောက်ထပ်ပိတ်ဆို့တံခတ်မှုတွေချမှတ်ရေးဆွေးနွေးနေတဲ့အကြောင်းအင်ဗီရိုကြီးရန်ရာရှိတွေကပြောဆိုခဲ့ပါတယ်ရုရှားပေါ်တံခတ်ဖို့ကွန်ဂရက်ဆိုတော်ကအတီးပြုထားပြီဖြစ်ပေမဲ့သမ္မတထရန့်ဆိုကဘာမှမလုပ်သေးဘူးလို့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုမှတ်ချက်ပြီးပြောကြားသွားတာပါမနက်ငယ်မှာကြုံရတဲ့အချက်တဲတွေနဲ့စိုးရတဲ့ဖိနှိပ်မှုတွေကလူနည်းစုတွေပေါ်မုန်းတိမှုတွေနဲ့လူခွင့်ရေးတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာတိုင်းဝန်ကဥစားမှုပေးရမှာအားနည်းချက်တွေပေါ်အခြေခံတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးလှရှာမှုပေါ်တစ်ခုဖြစ်တဲ့ Amnesty International ကပြောဆိုလိုက်ပါတယ်လူနည်းစုတွေပေါ်မုန်းတိမှုခုထုံးလုပ်မှုစိုးရိမ်ထိတ်လန့်မှုတွေရဲ့အကျိုးဆက်ဖြစ်နေလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာလို့လည်းဖော်ပြထားတာပါ
ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါဒီညနေ့စီစဉ်ထုတ်လို့ရမှုကကိုသားညွန့်ဦးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်အခုထုတ်လွင်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ် Internet ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ည9နာရီတခါထပ်ပြီးတော့ထုတ်လွင်ပေးမယ့်စီစဉ်မှာပြန်ပြီးဆုံကြရမှာရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.
From Washington.